ဆယ်ရက်တည်းမှနေဆဲရခိုင်ပြည်နယ်ထဲမှာတော့အုပ်ချုပ်ရေးမှုတချို့ကိုအာဏာပိုင်တွေကဖမ်းဆီးအရေးယူတဲ့အတွက်လုံခြုံရေးစိုးရိမ်လို့ဒေသခံရက်ကွက်နဲ့အုပ်ကျေးရွာအုပ်ချုပ်ရေးမှု90နီးပါးဒီကနေ့ပဲတာဝန်ကနှုတ်ထွက်ကြောင်းကြေညာလိုက်ကြပါတယ်။ရခိုင်တပ်မတော် AA နဲ့ဆက်သွယ်တဲ့ဆိုပြီးတော့ဆွတ်ဆဲပြီးတော့မြောက်ဦးမြို့နယ်တွေကကျေးရွာအုပ်ချုပ်ရေးမှုတချို့နဲ့ဒေသခံရွာသားတချို့ကိုရဲတပ်ဖွဲ့ကဖမ်းဆီးတရားစွဲဆိုခဲ့ပြီးနောက်တနေ့မှပဲအခုလိုကြေညာလိုက်ကြတာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့နိုင်ကိုအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။မြောက်ဦးမြို့နယ်ကရက်ကြီးအုပ်ချုပ်ရေးမှု၄ဦးရွာသားတို့နဲ့ကြောက်တော်မြို့နယ်ကအရသာ၄ဦးစုစုပေါင်း၉ဦးကိုမလေးကဖေဖော်ဝါရီ23ရက်နေ့မှာတပ်ဆိုင်ရာရဲတပ်ဖွဲ့ကဖမ်းဆီးပြီးမတရားသိမ်းဆက်သွယ်မှုပုံမှန်18တိနဲ့တရားစွဲဆိုခဲ့တာလို့ဒေသခံတွေကပြောပါတယ်။ရန်ချကျေးရွာ၊ပောက်ပင်ဝင်းကျေးရွာ၊ရောင်ပင်ကျေးရွာနဲ့ကြောက်ဆဲပင်ကျေးရွာအုပ်ချုပ်ရေးမှု၄ဦးနဲ့တင်းထိန်ကံရွာကအရသာ၃ဦးကိုမြို့နယ်အုပ်ချုပ်ရေးမှုရုံးပုံမှန်စည်းဝေးမှာလာဖမ်းသွားတာဖြစ်တယ်လို့ရဲဦးမြို့အရဖက်လူမှုဖွဲ့စည်းကကိုစော်သွန်းကပြောပြပါတယ
်။ဘလို့ဖြစ်နေလဲဆိုရင်အစည်းအဝေးပထမပိုင်းပေါ့ဒီကရင်းရင်းနှစ်ယောက်ကလာပြီးတော့ခဏလိုက်ခဲ့ပါဆိုပြီးတော့ခေါ်ဆောင်ပြီးတော့အဲသူတို့အုပ်ချုပ်ရေးမှာထိထားလိုက်တာမျိုးလေးယောက်ပေါ့နော်။ဒီကနေ့လာသားတယောက်ပါလေခုကတော့အဲ့ဒီအုပ်ချုပ်ရေးမှု၄ဦးအပါအဝင်အဲ့ဒီအသာတိကျစဉ်5ယောက်ပေါ့မနေ့ကဟိုအုပ်ချုပ်ရေးမှာထိထားလိုက်တယ်မင်းညာက၆နာရီလောက်မှာတရားရုံးလာပြီးတော့ပုံမှန်6ခွန်တင်နဲ့ရှုပ်ရမှန်ကြီးသားပါပဲ။ဟိုရုံးရှင်းက6လရက်နေပေါ့
။တရှိသူတို့ကိုမြောက်ဦးရဲစခန်းမှာထိန်းသိမ်းထားတာဖြစ်ပါတယ်။ရာကြီးအုပ်ချုပ်ရေးမှု၄ဦးကိုဖမ်းဆီးသွားတဲ့ဖြစ်ရပ်နဲ့ပတ်သက်လို့မြောက်ဦးမြို့နယ်ကရာကြီးအုပ်ချုပ်ရေးမှုကနေဒီကနေ့အစည်းအဝေးကျင်းပပြီးလုံခြုံမှုမရှိတဲ့အခြေအနေကြောင့်89ဦးတာဝန်ကနေနှုတ်ဆက်ဖို့ဆုံးဖြတ်ခဲ့ကြောင်းပြည်သူ့ကျေးရွာအုပ်ချုပ်ရေးမှုဦးဝေလအောင်ကပြောပါတယ်။
ကျွန်တော်တို့အစည်းအဝေးမှာဆင်းရဲတဲ့ခါတော့ကျွန်တော်တို့အစည်းအဝေးတာဝန်ကလည်းနှုတ်ဖက်ဖို့အတွက်ဆုံးဖြတ်တာပဲခင်ဗျာ။အကုန်လုံး89ယောက်လုံးကအကုန်လုံးနှုတ်ဖက်ဖြစ်သွားတယ်ခင်ဗျာ။နှုတ်ဖက်ရတဲ့တရားကြောင်းရတာဆိုတော့ကျွန်တော်တို့မနေ့ကဆင်းရဲတဲ့ပတ်သက်လို့လေဒီနေ့ကျင်းပလို့ရှိရင်ဒီမှာဒီခေတ်ကမြင့်နေမိုးကလာပြီးတော့ပုံဆောင်သွားရမှာ။တို့ကဒီနေ့ဟိုကျွန်းမိုးကိုတတင်းတရားအဆောင်ကြခြင်းလည်းမရှိဘူး။ဒီဦးစည်းမိုးဦးစုံစုံတွေကလည်းတစ်ဆင့်ခိုးခိုင်းပြီးမှအဲ့ဒီကျေးအောင်စည်းမိုးလေးကိုကနားလေးပြုခွင့်ပေးပါဆိုပြီးခိုးထုတ်ပေါ်တာပါခင်ဗျာ။ကျေးလို့ပြီးမှပဲသူ့ကိုဖမ်းထားတယ်ဆိုတာကျွန်တော်သိရတာပါခင်ဗျာ။ကျွန်တော်ကြည့်အောင်ဆုံးကျင်းမှုတွေကိုဥပဒေနဲ့လို့ဆိုရမလားတော့မသိဘူး။ကျွန်တော်တို့ကျန်တဲ့ကြည့်အောင်ဆုံးမှုတွေဒီတိုင်းတောင်းဝါထပ်ဆောင်ဖို့ဆိုတာမသိနိုင်ဘူးလေ။ကျွန်တော်တို့ကဘာမှမလုံခြုံတော့ဘူး
။အခါသူကြောက်တော်မြို့နယ်အတွင်းမှာလည်းရခိုင်တပ်မတော်နဲ့ဆက်တွေ့တယ်ဆိုတဲ့ဆွဲချက်နဲ့တရက်တပင်ကြီးွာကမဟာနယ်ကိုပိုင်ဆက်တန်းကျောင်းပိုင်ရှင်ဥမောင်မောင်ကျော်ညွန့်သူ့ရဲ့ညီဝန်ခွဲဖြစ်တယ်ပါဝင်ဒေသခံသူဦးစုစုပေါင်း၅ဦးကိုမလေးကမနဲ့ပိုင်းမှာကြောက်တော်ရဲစခန်းကနေဖမ်းဆီးသွားခဲ့ပြီးအဲ့ဒီထက်က၄ဦးကိုဆရာဆွဲဆိုထားပါတယ်။တောက်တော်မြို့ကဥစော်ဝင်းကခုလိုပြောပြပါတယ
်။မင်းကတောက်တော်မြို့ရာ၅ဦးခန့်နေလေ။ခုဒီနေ့သူတို့ကိုချို့ရမယ်ကြီးရဲ့တရားရုံးတင်လို့လေ။သူကတော့အစ်မမရှိဘူးဆိုပြီးတော့လက်လိုက်တယ်။ကျန်တဲ့လေဦးရဲ့အခုဆွတ်ဆွေးချက်ကမိရကျန်တာကတော့စစ်ခွင်ပြည့်ရဲ့နှစ်ရဲ့နှစ်ခုနဲ့ကျင်တယ်။တရားရုံးကတော့နှစ်ကိုပြင်ပြီးတော့စစ်ခွင်ပြည့်နေလို့လိုက်တယ်။အခုဒီပတ်စီခံရတဲ့လူတွေနဲ့ကျွန်တော်ခုနကပဲတရားရုံးကတွေ့ရတယ်။သူကပြောတယ်ဆိုတော့ကျွန်တော်တို့ကိုမင်းလာစစ်တာဟိုတော့ကျတာသက်ဆုစာအုပ်ရရဲ့အဲ့ဒီစာအုပ်မှာသူတို့ပေါင်းလာတဲ့နာမည်တွေရှိရဲ့အဲ့ဒါနဲ့ကျွန်တော်တို့ကိုအခုလိုဆန်တယ်လို့ပြောတယ်
။ကျောက်တော်မြို့နယ်အုပ်ချုပ်ရေးမှူးဦးတီဟဆော်ကတော့လက်ရှိမတရားတင်ဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခံရတဲ့အခြေအနေနဲ့ဘာကြောင့်တရားစွဲဆိုခံရတဲ့ဖြစ်စဉ်ကိုသူမသိရှိသေးဘူးလို့ပြောပါတယ်။
ကျွန်တော်မသိဘူးဆိုတော့ပါလို့ကျွန်တော်တို့လောက်လောက်တာလည်းမဟုတ်ဘူးဘယ်သူကအမှုချက်မှန်းလည်းမသိအမှုပွင့်တဲ့အကြောင်းကိုဖြစ်နေရဲပါတော့အဲ့မှာထိတိနေလို့သိရတယ်ရဲရတယ်ဒီတော့ကျွန်တော်တို့ဒီကြီးမားတော့မတက်ဘူးအားလုံး၄ယောက်လား၅ယောက်လား၅ယောက်ဖြစ်နေတာပဲ
မနေ့ကတရက်ထဲမှာပဲမြောက်ဦးမြို့နယ်နဲ့ကြောက်တော်မြို့နယ်တွင်မတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခံရသူ၉ဦးရှိနေပြီဖြစ်ပါတယ်ဒီကျေးရွာအုပ်ချုပ်ရေးမှူးတွေပါဝင်ရွာသား၉ဦးအနေနဲ့ရခိုင်တပ်မတော်နဲ့ဘယ်လိုပတ်သက်နေကြောင်းသိရှိဖို့မြောက်ဦးနဲ့ကြောက်တော်ရဲစခန်းတာဝန်ရှိတွေကို VOA ကလည်းအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး။တပ်မတော်နဲ့ AA တို့တိုက်ပွဲဖြစ်စဉ်တွင်ကျေးရွာအုပ်ချုပ်ရေးမှူးတွေအပါအဝင်ရွာသားတို့ကတပ်ပိုင်းဆိုင်ရာလှုပ်ရှားမှုတွေကို AA ဘက်ကဆက်သွယ်တင်ပြဖို့နေတာကြောင့်အရေးယူစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့တပ်မတော်တရင်မှကြံကြားရေးဖွဲ့တွဲဖက်တွင်းမှဘုံမှုချုပ်စော်မင်းတို့က VOA ကိုခုလိုပြောထားပါတယ်။
ဒီတော့တင်ပေးနေတဲ့လူတွေရှိတယ်။အဲရွာတော့ဘယ်သူတွေဘယ်သူတွေကတင်ပေးနေတာဖြစ်တယ်။ဒါလည်းပတ်သက်ပြီးကျွန်တော်ခုံမင်းများနေတာရှိတယ်။အဲ့ဒါတွေဆိုလည်းကြီးပါအုပ်ချုပ်ရေးမှုတွေကိုအဲ့ဒီပတ်သက်ကျွန်တော်တို့ခုံမင်းများနေတာရှိတော့နောက်ကတော့ကြီးပါလုံခြုံရေးနဲ့ပတ်သက်ပြီးခုံမင်းများလာလည်းရှိပါတယ်တော့
။ရခိုင်ပြည်နယ်အတွင်းမှာမြန်မာသံမတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်စဉ်တွေကြောင့်အရသာတို့ဂျမ်းမာတာမကကြီးရွာအုပ်ချုပ်ရေးမှုတွေဂျမ်းမာလည်းလုံခြုံရေးရစိုးရိမ်လာကြတာပါ။ပြီးခဲ့တဲ့ဇန်နဝါရီလ19ရက်နေ့ကကြောက်ကုန်မြို့နယ်တောင်မင်းအုပ်ချုပ်ရေးမှူးတင်းအုပ်စရာသွန်းတို့ကိုလင်ကလည်းလက်နက်ကန်တစ်စုကဖမ်းဆီးခေါ်ဆောင်သွားပြီးဒီကနေ့ရှိသတင်းစာနာမရရှိသေးပါဘူး ဒီကိစ္စဒီစင်ပါလာတုံးကလည်းကျေတိတောင်မြို့နယ်ချင်းနာရွာကရွာသားနှုတ်ဘူဒီတောင်မြို့နယ်တရက်ပြင်ကြေးရွာအုတ်ချုံကြီးမြို့ပါဝင်နှုတ်ကိုသမ္မတော်ကနေဖမ်းဆီးပြီးမတရားတင်းဆက်ွယ်မှုပုံမှန်နဲ့တရားစွဲဆိုထားပါတယ်ဒီဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့အေအေဖွဲ့အတွက်ဆက်ကြီးစောက်ခံပေးနေတာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်သတင်းပေးပို့နေတာတွေစ